မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ဦးပြီးခဲ့တဲ့သတင်းပတ်ကဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့ကိစ္စမှာဘာသဘောတူညီချက်မှမရခဲ့ပဲဖြစ်တာကြောင့်ဒီအခြေအနေကိုကြားဝင်ဆေးဆက်ပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ကဘယ်လောက်စွမ်းဆောင်နိုင်မလဲဆိုတဲ့အကြောင်း VOA သတင်းတော်စတီဗ်မီလာရဲ့သတင်းကိုကိုကျော်အောင်ကပြောပြမှာပ
ါဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာပြီးခဲ့တဲ့ပတ်တုန်းကနေ့ရက်ကြာတွေ့ဆုံခဲ့ကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကထူးခြားတဲ့တိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ချက်တွေထားခဲ့ကြပါပဲလေဘာသဘောတူညီချက်မှမရခဲ့တာကြောင့်မအောင်မြင်တဲ့ဆွေးနွေးမှုဖြစ်ခဲ့ပါလေနှစ်ဖက်ညီနိုင်မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ခန်းကဏ္ဍကမပေါင်ခဲ့ပါဘူးဒါပေမဲ့အခုလိုရှေ့ဆက်ဖို့ခက်နေတဲ့အခြေအနေမျိုးမှာတော့သမ္မတမွန်ဂျေအင်ရဲ့ခန်းကဏ္ဍကလိုအပ်လာပါပြီလို့လေ့လာသူတချို့ကသုံးသပ်နေကြပါတယ်ဒါပေမဲ့လည်းသမ္မတမွန်ရဲ့ဆောင်ရွက်မှုတွေမှာစွန့်စားရတဲ့ကိစ္စတွေရှိလာနိုင်တယ်လို့တောင်ကိုရီးယားမြို့တော်ဆိုးကအာရှရေးရာမူဝါဒလေ့လာရေးအဖွဲ့ရဲ့အကြီးတန်းသုတေသီရှင်ပြောင်ချူးကပြောပါတယ
်န
ျူကလ িয়ার လက်နက်ဖြတ်သန်းရေးတွေမတိုင်ခင်မြောက်ကိုရီးယားပေါ်အရေးယူထားတဲ့ပိတ်ဆို့မှုတွေကိုရှော့ချပေးဖို့သမ္မတမွန်ဂျေအင်းဘက်ကအကြံပြုနေမယ်ဆိုရင်တောင်ကိုရီးယားရဲ့မဟာမိတ်ပေါ်ထိခိုက်စေပါလိမ့်မယ်သမ္မတမွန်ဟာသူ့ရဲ့နိုင်ငံရေးအင်အားကိုအကုန်သုံးပြီးစွန့်စားဆောင်ရွက်နေတာပ
ါကိုရီးယားနိုင်ငံအကြားလှုပ်ဆောင်ကြရမယ့်စီမံကိန်းတွေရှေ့ဆက်သွားနိုင်အောင်မြောက်ကိုရီးယားကိုတန်ခတ်အရေးယူထားတာတွေအလုံးဖယ်ရှားပေးဖို့ဒါမှမဟုတ်ရှော့ပေါ်ပေးဖို့သမ္မတမွန်ဂျေအင်းဘက်ကတိုက်တွန်းမှုတွေကိုရင်ညွှန်းပြီးတော့သူတေသည်ရှင်ပြောင်ချူးကပြောခဲ့တာပါဝါရှင်တန်နဲ့ပြုံယန်းအကြားဆွေးနွေးမှုတွေမကြာခင်ပြန်ဆလာနိုင်အောင်ဂျာကနေဝင်ပြီးတော့ဆောင်ရွက်ပေးနိုင်မယ့်အခြေအနေတွေအားလုံးကိုရှာဖွေလုပ်ကင်ကြဖို့သူ့ရဲ့အစိုးရအဖွဲ့ကိုသမ္မတမွန်ဂျေအင်းကအင်္ဂါနေ့လုံးကပဲအမိန့်ပေးထားပါတယ်အမေရိကန်နဲ့မြောက်ကိုရီးယားပြောဆိုဆွေးနွေးလက်ဆဆက်ဆံရေးကိုအချိန်မပြတ်ဆက်ပြီးတော့တောင်းနိုင်အောင်တောင်ကိုရီးယားအစိုးရဘက်ကတက်ဆွမ်းသမျှလှုပ်ဆောင်သွားမယ်လို့လည်းသမ္မတမွန်ကပြောထားတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဘာတွေအဓိကကွာခြားချက်တွေဖြစ်နေသလဲဒီကွာခြားချက်တွေကိုနီးကပ်လာစေမယ့်အကြောင်းတွေကဘာတွေလဲဒါတွေကိုဘယ်လိုလုပ်မလဲဆိုတာတွေကိုရှာဖွေလုပ်ဆောင်ကြဖို့လဲသမ္မတမွန်ကသူ့ရဲ့ဆိုးရွားဖွဲ့ကိုပြောထားပါတယ်တောင်ကိုရီးယားနိုင်ငံဟန်ဒေါင်တက်တိုနိုင်ငံတကာလေ့လာရေးဌာနပမောက္ခခင်ဂျွန်းဟျောင်ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားညှိနှိုင်းဆွေးနွေးမှုတွေမှာခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကအဆင်ပြေလိမ့်မယ်လို့သူထင်ထားခဲ့ပေမဲ့အခုတော့ထင်သလိုဖြစ်မလာခဲ့ဘူးလို့ဆိုပါတယ်
ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့ခေါင်းဆောင်နှစ်ဦးချင်းတွေ့ပြီးတော့ရှင်းကြတဲ့လမ်းကအဆင်ပြေခဲ့ကြတာပါအဲဒါကြောင့်လဲဟနွိုင်းထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုကြီးကြီးမားမားရလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်ဒါပေမဲ့အခုဒီခေါင်းဆောင်ချင်းတွေ့ဆုံတဲ့နေ့ကအဆင်မပြေဘူးဆိုတာကိုပြနေပါတယ
်အာရှအိယာမူဝါဒလေ့လာရေးအဖွဲ့ရဲ့အကြီးတန်းသုတေသီရှင်ပြောင်ချူးကတော့ခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးတဲ့နေ့လမ်းကအလုံးမဖြစ်တော့ဘူးလို့ယူဆပါတယ်
အမေ
ရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆွေးနွေးညှိနှိုင်းမှုတွေရဲ့ရလဒ်ထွက်ပေါ်လာမှုကမြောက်ကိုရီးယားပေါ်မှာမူတည်တာပါဒီအခြေအနေကိုမြောက်ကိုရီးယားဘက်ကပဲထိန်းချုပ်ထားတာပါအပြောင်းနဲ့အတွက်ဆုံးဖြတ်ချက်ချရမှာလဲသူတို့ပဲဖြစ်ပါတယ်ခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံညှိနှိုင်းတဲ့လမ်းကြောင်းကတော့အလုံးမဖြစ်တော့ပါဘူးအခြေအနေတွေကိုပိုပြီးဆိုးလာစေပါတယ
်နျူကလ িয়ার လက်နက်ဖြတ်သန်းရေးကိစ္စနဲ့ပတ်သက်တဲ့ပြောဆိုမှုတွေရှေ့ဆက်နိုင်ရေးကိုနိုင်ငံခေါင်းဆောင်တွေမပါပဲလုပ်ငန်းအကောင့်ထဲပေါ်ကြမဲ့အဖွဲ့ကိုထူထောင်တဲ့နယ်လို့လဲသူတေသည်ရှင်ပြောင်ချူးကဆိုပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကလည်းမြောက်ကိုရီးယားအရာရှိတွေနဲ့ပြောလက်ဆဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နိုင်မှုအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုမကြာခင်မှာမြောက်ကိုရီးယားကိုဆီလွတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတင်းနာနေတုန်းကပြောပါတယ်ဟန်ဒေါင်တက်ကူပမော့ခခင်ဂျွန်းဟျောင်ကတော့မြောက်ကိုရီးယားကိုနျူကလ িয়ার ရေးမှာအငြင်းခံရမဲ့နိုင်ငံအဖြစ်အမေရိကန်ဘက်ကမဆက်ဆံသင့်ဘူးလို့ဆိုပါတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားဟာလုံးဝလက်နက်ချရေးလမ်းကြောင်းကိုလက်ခံနိုင်မှာမဟုတ်တာကြောင့်လို့ဆိုပါတယ်